ကိုကျော်ကိုကိုရဲ့ကျောင်းသားတပိတ်ဖြိုခွဲမှုနဲ့ပတ်သက်လို့ပေါ့နော်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကနေပြီးတော့ဒီအစီရင်ခံစာထုတ်ပြန်လိုက်တယ်ပေါ့အဲ့အစီရင်ခံစာပေါ်မှာဘယ်လိုသဘောရလဲခင်ဗျာ
ကျောင်းသားတပိတ်ဖြိုခွဲမှုနဲ့ပတ်သက်လို့လူ့ခွင့်ရေးကော်မရှင်ကထုတ်ပြန်တဲ့အစီရင်ခံစာပြည်သူတွေစုံစမ်းဆက်ဆွေးမှုတွေမပါရှိဘူးလို့ကျွန်တော်တို့ကမြင်နေပြီးတော့သူတို့သုံးသက်ချက်အဝိမတိထုံမချိုးတဲ့ပုံစံမျိုးဟိုဘက်ကဒီဘက်ကနှစ်ဖက်စလုံးကိုချောင်းမြပြောဆိုထားတာမျိုးဟိုဘက်ကဒီဘက်ကနှစ်ဖက်စလုံးကိုရည်ယူတင်တယ်လို့ထောက်ပြဝေဖန်တာမျိုးဖြစ်နေတယ်။ဒါရှင်းပြောလို့ရှိရင်အမှားမှန်ပြုတ်ပေါ်လို့အောင်ထောက်ပြထားနိုင်ခြင်းမရှိတဲ့ရှင်းခံစားပစောင်းလို့မြင်တယ်။တော့ကျောင်းသားရဲ့မှန်ကန်တဲ့တရားမျှတတဲ့ဘက်ကိုလည်းပုံဖြစ်စေတယ်၊ထိခိုက်စေနိုင်တယ်။တကယ်တမ်းကျတော့ဒါတစ်ဖက်သက်ဖိအားပေးဖြိုခွဲတဲ့လက်နက်ကင်ဖွဲ့စည်းတွေနဲ့ဒီလေဝင်ဌာနမှာတာဝန်ရှိရဆိုတာကိုဖုံးဖိပြီးရေးသားထားနေတော့သွားပြီးတူနေတယ်လို့ကျွန်တော်တို့သုံးသပ်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့မပြည့်စုံမှုဆိုတာဘလို့အချက်တွေလိုတယ်လို့ထောက်ပြခြင်းလဲခင်ဗျာ
ဟုတ်ကဲ့မပြည့်စုံမှုဆိုတာကသူတို့ကဒီမိုကရေစီရဲ့နှိမ့်တာရအမြဲလျှော့နေအောင်အရေးထားကောင်းနေဖြစ်ပေါ်လာအောင်ចောင်းသားတွေမိဘတွေနဲ့ပေးတွေ့တယ်လို့ဒီဂီတာအဖွဲ့တွေကိုရမုံငွေအတွက်ဖြစ်ဖြစ်ပြီးတော့လာရောက်ဖြိုပြဖို့အတွက်ဖြစ်ဖြစ်သူတို့ခွင့်ပြုရလို့ရေးသားထားတာရှိတယ်တကယ်ကြတော့အဲ့လိုမျိုးမဟုတ်ဘဲနဲ့ចောင်းသားတွေတွားမဲ့လမ်းကိုပိတ်ဆို့တားဆီးထားပြီးចောင်းသားတွေရှိလာတွေ့ရဲ့တင့်တယ်တွေမိဘတွေရောအခြားသောပညာရှင်တွေပုံကိုယ်တွေကိုမပေါ်နေစစ်စေးရအစားအချက်ကင်တာမျိုးတွေကျောင်းသားတွေပြန်ခေါ်သွားဖို့ဖိအားပေးတာမျိုးတွေရှိနေတဲ့အပြင်ကျောင်းသားတွေကသူတို့ကိုယ်ရေးကိုယ်တာကိစ္စနဲ့အပြင်ထွက်လို့ဆိုရင်တော့အစိုးရပိုင်းမီဒီယာတွေကပြစင်တာပထမပိတ်ကြီးကိုယုံကြည်မရှိလို့ဖက်ခွာလာခြင်းဖြစ်ပါတယ်ဆိုတော့လိန်ညာဝါဒဖြန့်ချိမှုတွေလုပ်ခဲ့ရဆိုတဲ့အချက်တွေမပါဝင်ဘူးဗျပြီးတော့ဘာလို့မပါလဲဆိုတော့ရေတံဘူးနဲ့ပစ်ပေါက်တယ်လို့ဒါပြောထားတာအဲရေတံဘူးတွေဘာလို့ဘာပြဿနာမှမဖြစ်ခင်တောင်းဆိုခြင်းမရှိခင်ကလေးဒီဟိုအတူဝိချင်းမရှိခင်ကလေးရပေါ့နော်ဟိုကိုဖြိုးတနာလိုလိုចောင်းသားတွေကိုမနဲ့ခင်အစောကြီးမှာတည်းကဖန်ဆီးထားပြီးသားဖြစ်တယ်ဆိုတဲ့အကြောင်းအဲ့ဒီဟာကြီးမပါဘူးဗျတရားဟောတဲ့ចောင်းသားတွေကိုလက်ဗရန်မျိုးတွေမှာဖန်ဆီးထားရဆိုတဲ့အချက်ချက်လက်တွေဖြောက်ဖြစ်ထားတာကိုတွေ့ရတယ်ဗျာဒါကြောင့်မပြည့်စုံဘူးကျွန်တော်ပြောတာပ
ါနောက်တစ်ခုကဟို तू ကတော့ဒီလူခွေကော်မရှင်ဆိုတဲ့ခါကြတော့လေအဲ့တော့အခုဒီထုတ်ပြန်တဲ့အစီရင်ခံစာရောဒီလူခွင့်ရေးရှုထောင့်ကနေပြီးတော့ဘယ်လောက်ຢာကန်နှုံးလောက်ထောက်ပြတာလို့မြင်လဲခင်ဗျာ
အကျွန်တော်တို့မြင်နေတာကတော့လူခွင့်ရေးရှုထောင့်ကနေထောက်ပြထားတာကိုမတွေ့ရသလောက်ပါပဲ။လူခွင့်ရေးကော်မရှင်ဖြစ်တဲ့လူခွင့်ရေးရှုထောင့်ကနေပြောမယ်ဆိုရင်ចောင်းသားတွေကဟိုကျွန်တော်တို့ចောင်းမတက်ရတာတွေရှိတယ်။ဖန်ဆီးခံထားတဲ့အဲတီတူတွေရောចောင်းသားတွေကျမ်းမာရေးချုပ်ရင်းမှုအခြေအနေတွေရှိတယ်။ဒီအချက်တွေမပါဝင်ဘူး။ဟိုចောင်းတက်ဖို့ပြက်ကွက်သွားတာတွေရောနောက်တစ်ချက်ကဒီလိုကျမ်းမာရေးချုပ်ရင်းသွားတာတွေရောအခြားသောလူလက်ခွင့်ဆုံးရှုံးသွားတာတွေရောဒါတွေတနာပြင်းငဲ့ညာခြင်းလူသားချင်းစာနာခြင်းနဲ့ထောက်ပြပေးအစားသူတို့အမှုခင်းဖြစ်စဉ်ပေါ်မှာပဲထောက်ပြနေတဲ့အတွက်ကြောင့်မသိရင်ဒါရဲတပ်ဖွဲ့ဝင်တွေကပဲရှောက်လဲချက်ပေးနေတယ်လို့မျိုးဖြစ်နေတယ်ရဲတပ်ဖွဲ့ဝင်တွေကပဲသူတို့အပြစ်ပေါ်ရောအောင်လို့ရှောက်လဲချက်ပေးနေတဲ့အစီအစဉ်ခါးမျိုးဖြစ်နေအောင်တွေ့ရတယ်။ဒါလူခွန်ရေးရှုထောင့်ကနေပြီးပါဝင်မှုအမတန်မှနေပါနေအောင်တွေ့ရတာ
။ရိုက်နှက်ခံလို့ဗျာအတွင်းတန်းတွေပါတယ်ရတယ်ဆိုတော့လည်းကျွန်တော်ကြားရလေ။အဲ့ဒီနဲ့ပတ်သက်လို့ဟောဒီလူခွန်ရေးကော်မရှင်ကဘာများပြောသေးလဲခင်ဗျာ
။ဒီထဲမှာတော့ရိုက်နှက်ခံလို့တွင်းတန်းရရဲ့အကြောင်းအရာလုံးဝတရားဥပဒေဖော်ပြထားခြင်းမရှိဘူးခင်ဗျာ။လူ့ခွင့်ရေးကော်မရှင်နေနဲ့အခြားအနေအထားမှာဖော်ပြမလားမဖော်ပြလားတော့မသိဘူး။ဒါပေမဲ့တရားတစ်ခုတော့ဒီစီရင်ခံစာထဲမှာအဲ့လိုမျိုးရဲတပ်ဖွဲ့ဝင်တွေကရိုက်ညက်လို့ပြည်သူတွေရောចောင်းသားတွေရောစိုးစိုးဝါထိကတန်းရရနေပါလေ။တပ်အနေနဲ့ရင်ဆိုင်နိုင်ခွင့်အလားအလာရှိနေပါလေဆိုတဲ့ဟာသလုံးတစ်ပါးသားမှာဖြတ်သွင်းရေးသားထားခြင်းမတွေ့ရဘူး။
အဲ့ဒါဆိုလို့ရှိရင်ဒီမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်အစီရင်ခံစာနိုင်ငံတကာဒီလူ့ခွင့်ရေးစံချိန်စံညွှန်းတွေနဲ့နှိုင်းယှဉ်ပြီးပြောမယ်ဆိုရင်ဘယ်လိုပြောနိုင်မလဲခင်ဗျာ
။နိုင်ငံတကာလူ့ခွင့်ရေးစံချိန်စံညွှန်းတွေနဲ့အရှင်ကြည့်လို့ဆိုရင်မြန်မာနိုင်ငံလူ့ခွင့်ရေးအစီရင်ခံစာရဲ့အစဉ်တန်းမိတဲ့အစီရင်ခံစာတော့မဟုတ်ဘူးလို့လူ့ခွင့်ရေးကော်မရှင်ကလည်းဗတ်မလိုက်တဲ့အဖွဲ့အစည်းတစ်ခုမဟုတ်ဘဲနဲ့အစိုးရကိုလွန်ဆန်ပြီးတော့ဆောင်ရွက်နိုင်ခြင်းမရှိတဲ့အဖွဲ့အစည်းတစ်ခုလို့မြင်တယ်။အစိုးရကသူ့တို့ဘက်မှာ guideline တစ်ခုကိုချပေးတယ်လို့မျိုးကျွန်တော်တို့ကတွေ့နေရတယ်။လက်ရှိအစိုးရညှဉ်းညင်းစီမဲ့စကားလုံးတွေကိုဆောင်ရွက်ထားပြီးတော့မှနောက်ဦးနှစ်ဖက်စလုံးကိုအဖြစ်တင်ထားတဲ့ဒေသမျိုးရင်းတွေတွေ့နေရတဲ့အတွက်ကြောင့်မလို့နိုင်ငံကစံချိန်စံညွှန်းတွေလုံးဝမမီနိုင်တဲ့စီရင်ခံစာလောက်ဆောင်လို့ပဲကျွန်တော်ပြောချင်ပါတယ်ဗျ
။ဟုတ်ကဲ့ဟုတ်ကဲ့ကိုကျော်ကိုကိုဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာအခုလိုပြောပြတာ
ဟုတ်ကဲ့ပါခင်ဗျာ